88 ခေါင်းဆောင် 2 ဖြစ်တဲ့ ကိုကျင်မီ NLD လွှတ်တော်ကိုစလေဟောင်း ကိုဖြိုးစရာတော်နဲ့အတူ တက်ကြွလှုပ်ရှားသူ ကိုလာမျိုးအောင်နဲ့ ကိုအောင်သူရဇော်တို့ကို စစ်တပ်အာဏာပိုင်တွေက ကွပ်မျက်တပ်ဖြတ်ခဲ့တာ တနှစ်ပြည့်တဲ့အချိန်မှာပဲ ရန်ကုန်အမေရိကန်တန်ယုံက 1 နေ့ကြောင့်ဒီကနေ့ထုတ်ပြန်ပါတယ် 2021 ခုနှစ် February လ အာဏာသိမ်းမှုနောက်ပိုင်း စစ်တပ်ဟာ ဖိနှိပ်တပ်ဖြတ်မှုတွေကို ဆက်လက်ကျူးလွန်နေတဲ့အတွက် အသက်ဆုံးရှုံးခဲ့ရတဲ့လူပေါင်း 3800 ကျော်အတွက် မြန်မာပြည်သူတွေနဲ့အတူပူဆွေးတောက်ကရောက်ရတဲ့အကြောင်းကိုအမေရိကန်တန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ် ASEAN မှာရှိတဲ့ဥရောပပါလီမန်ကလည်း 2019 ခုနှစ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖြစ်ဥရောပပါလီမန်ကိုတွားရောက်လည်ပတ်ခဲ့တဲ့ ကိုဖြိုးစရာတော်ရဲ့ဓာတ်ပုံကို Twitter စာမျက်နှာပေါ်မှာတင်ပြီးလွန်ခဲ့တဲ့နှစ်ကမြန်မာစစ်အစိုးရရဲ့မတရားကွပ်မျက်မှုအားလုံးကိုအမှတ်ရနေကြောင်းထုတ်ပေါ်ပြောဆိုထားပါသေးတယ် အလားတူ ရန်ကုန် UK တန်ယုံကလည်းကိုကျင်မီကိုဖြိုးစရာတော်နဲ့အတူမတရားတပ်ဖြတ်ခံရသူတွေကို အောက်မေ့ဂုံပြူကြောင့်ဒီကနေ့ထုတ်ပြန်ထားပါတယ်အစီရင်ခံစာတွေရစစ်အာဏာရှင်အနေနဲ့တရားဥပဒေစိုးမိုးရေးကိုဆက်လက်လစ်လျူရှုနေပြီးစိုးရွားတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေကြောင်းပြသနေတယ်လို့လည်း UK တန်ယုံ Facebook စာမျက်နှာမှာတင်ထားတဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရန်ကုန်အမေရိကန်တန်ယုံနဲ့ရန်ကုန် UK တန်ယုံတို့ဟာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းကစလို့ခုလိုအာဏာသိမ်းစစ်တပ်ရဲ့အကြမ်းဖက်မှုတွေကိုရှုတ်ချတာစန့်ကျင်တာဒီမိုကရေစီရေလိုလားသူတွေကိုထောက်ခံကြောင်းပြသတာတွေကိုမကြာခဏဖော်ပြလေးရှိပါတယ်အာဏာသိမ်း